နာဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့ရင်တိုင်ကြားနိုင်တယ်ဆိုတဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။တိုင်ကြားဒေသတွေမှာဖြစ်နေတဲ့စီးရီးပြိပက္ခတွေအတွင်းလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖို့ဖြစ်ပွားရာဒေသတွေအထိလုံခြုံရေးခွင့်ပြုချက်ယူပြီးကိုယ်တိုင်တွားရောက်စစ်ဆေးတာတွေလုပ်နေတယ်လို့မြန်မာနိုင်ငံလူအခွင့်အရေးကော်မရှင်ကပြောပါတယ်။စီးရီးပြိပက္ခဖြစ်ရာဒေသတွေမှာအပြစ်မဲ့ပြည်သူတွေထိခိုက်ဒေဆုံးမှုမဖြစ်အောင်လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကရောတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကရောနှစ်ဖက်စလုံးကအလေးဂယူပြုဖို့ကိုလည်းလူအခွင့်အရေးကော်မရှင်ကတိုက်တွန်းထားပါတယ်။ဒီလိုမြန်မာပိုင်းကမဆုမွန်ဆက်သွယ်မင်းညာတဲ့အခါမှာမြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်အဖွဲ့ဝင်တဲ့ဖြစ်ပြောခွင့်ရသူလည်းဖြစ်တဲ့ဦးယူလွင်အောင်ကစစ်ပြေးဒုက္ခတဲ့စခန်းတွေအထိတွားရောက်စုံစမ်းလေ့လာခဲ့တာတွေကိုအခုလို့စပြီးတော့ရှင်းပြပါတယ်
။ကျွန်တော်တို့ရဲ့သဘောထားကိုပြောလိုက်ခြင်းအပြင်ဒီနှစ်ဖက်သောအဖွဲ့အစည်းတွေကဟိုသိရှိသွားမယ်ပေါ့နော်ဒီသဘောပါပဲ။ဒီမှာကတော့ဟိုဘယ်မှာပဲလူပေါ့လက်နဲ့ကင်တတိပက္ခပေါ့နော်ဒါနာဖြစ်နေရနေရဖြစ်ဖြစ်ပေါ့လေ။ဂျားလေးကဟိုဒုက္ခရောက်ကြတာတော့ဟိုအနေခက်အစားခက်နေဒီတိုက်ပွဲကြောင့်ပဲဖြစ်စီလူပြည့်စုဆောင်ခံရလို့ပဲဖြစ်စီဒီလိုပေါ့ဟိုဖွဲ့ပြီးတိတ်ဆောင်ကြတဲ့ IDP ကမျိုးရောက်တယ်ပေါ့နော်။ဒါတွေကအဲ့တိုင်းပြည်သူပြည်သားတွေရဲ့လူအခွင့်အရေးကိုထိခိုက်နေတာမျိုးကြီးအများကြီးဖြစ်တာပေါ့။ဒါကြောင့်လဲကျွန်တော်တို့ကဒါလေးတွေမဖြစ်အောင်လို့ဆိုပြီးတော့ပူတာအိုဘက်ကလည်း IDP စခန်းကြီးကျွန်တော်တို့သွားစစ်ခဲ့ပါတယ်။အမေဂျီနာဘက်ကလည်း IDP camp တွေကျွန်တော်တွားဆစ်ခဲ့ပါတယ်။အခုတလောကလေကျွန်တော်တို့ကြောင်မဲအဲလာရှိုးဘက်မှာအဲကျွန်တော်တို့ IDP camp တော့မဟုတ်ဘူး။သို့တော့ရေးရတရားကအဲလူသစ်စုမှာဆိုးလို့ဆိုပြီးတော့တိုက်ခတ်ဖြစ်တာမဟုတ်ဘူး။လူသစ်စုမှာဆိုးလို့ဆိုပြီးတော့အမျိုးပေါ်တက်ပြီးတော့တရားလုံးတာအလုပ်လုပ်ကြတာရှိပါတယ်။ဒါလေးတွေကျွန်တော်တို့ကဆောက်ရောက်ပြီးတော့ဟိုအားပေးစကားပြောတာတို့ကြံကြံပေးတာတို့ထောက်ပံ့တာဒါလေးလုပ်ခဲ့ပါတယ်ခင်ဗျာ။
ဆရာတော့နောက်ဆုံးအခုလက်တလောဖြစ်နေတဲ့ရခိုင်ကိစ္စပေါ့နော်ဆရာဒီရခိုင်မှာလည်းဒီလိုမျိုးတချို့တော်တော်များများဒီတိမ်းချောင်ကြရတာကြီးလည်းရှိတယ်ပြည်내ဆိုးရွားကလည်းဆောင်ရွက်ပေးနေတာရှိတယ်လို့လူမှုဖွဲ့စည်းတွေနောက်ဒီလွတ်တော်ကိုယ်စားလှယ်တွေလည်းတွားပြီးကူပေးနေတာရှိတယ်ဆစ်ဆောင်ဒုက္ခတွေကြီးပေါ့နော်ဆရာဆိုတော့အဲ့ဒီမှာဒီလိုလက်နက်ပဋိပက္ခတွေဖြစ်နေလို့ပြေးနေရတဲ့အနေအထားပေါ်မှာရောဆရာတို့ဒီနှစ်ဖက်လက်နက်ကင်တက်ကိုရောလုံခြုံရေးတပ်ဖွဲ့ဝင်တွေရောဆရာတို့ဘယ်လိုများတောင်းဆိုချင်တာရှိပါလဲဆရာဆရာတို့လူခွေကော်မရှင်အနေနဲ့
ဒီကတော့ကျွန်တော်တို့ဒီကြီးညာချက်ထဲမှာတုတ်ပတ်ချက်ထဲမှာပါတယ်လေအဲဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဟိုကိုယ့်ရဲ့လက်နဲ့ကင်တိုက်ပွဲဖြစ်စဉ်ဒီဟာဘယ်လိုပဲဖြစ်ဖြစ်အပြည်သူလူထုကိုတော့လူ့ခွင့်ရေးထိခိုက်မှုမရှိအောင်တော့နှစ်ဖက်စလုံးကဟိုတင်းတင်းတင်းတင်းဆောင်ရွက်ပြကြဖို့ဆိုတာကျွန်တော်ကမိတ္တရက်ခံထားပါလေအဲအဲ့ဒီတော့ပါပဲခင်ဗျာ
ဒီလူခွေကော်မရှင်အနေနဲ့ပေါ့နော်ဆရာအထူးသဖြင့်ဒီလက်နဲ့ကင်ပြည်ပခါတွေဖြစ်နေတဲ့နေရာတွေတချို့စီးရင်တင်းမာနေတဲ့နေရာတွေမှာကြုံတွေ့နေရတဲ့ဒေတာခံပြီးလူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဘလို့များစုံစမ်းစစ်ဆေးမှုတွေရှိပါသလဲတကယ်တော့ရှာဖွေတင်းရှိခဲ့တယ်ဆိုရောဘလို့များဖောက်ရက်ပေးနေတာရောရှိပါလဲဆင
်အဲကျွန်တော်တို့ကတော့အဲ့လိုတွားရောက်စုံစမ်းစစ်ဆေးမှုကတော့တိုက်ပွဲဖြစ်နေတဲ့ဒေတာမှာစုံစမ်းမှုဆိုတော့အတော်ခက်တဲ့ကိစ္စလေဆိုတော့ဟိုစစ်ဆေးမှုရပြီဆိုတဲ့အခြေအနေကြရင်တော့ကျွန်တော်တို့ရောက်သွားပါတယ်ဥမာဟိုဘူတီတော်မောင်းတော်ကိစ္စဆိုလို့ရှိရင်လည်းတိုက်ပွဲဖြစ်နေတဲ့ကျွန်တော်တို့မတွားဘူးပေါ့လေနောက်မန္တလေးအခြေအနေအေးချမ်းသွားပြီဆိုတဲ့ခါကျတော့ကျွန်တော်လူမျိုးကြီးအဆောက်အုံအခုညီတောင်းပြီးတော့ကျွန်တော်တို့သွားပါတယ်သွားပြီးတော့မှအဲ့ဒီမှာရှိနေတဲ့ဒေသခံတွေရဲ့လူခွေထိခိုက်နေတာမျိုးလူခွေထိခိုက်နေတာမျိုးဒီနဲ့အဲ့ဒီမှာဟိုတင်္ဂါဒီကြေးရွာသားတွေရဲ့ထိခိုက်နေတာမျိုးတွေဒါတွေကုန်ပြီးလာပြီးတော့ဒီနေ့တော့မှတ်အကံကျွန်တော်အစီအစဉ်ကတော့ပို့ပါရခင်ဗျာ
ဟုတ်ကဲ့နောက်ဆုံးနေနေပါဆရာအဲ့တော့တကယ်လို့များကြုံတွေ့ခဲ့ရတယ်ဆိုရင်ဒေသခံပြည်သူတွေနောက်ပြီးတော့ဒီလူမှုအဖွဲ့အစည်းတွေပြည်ရှိတဲ့သူတွေအနေနဲ့ဆရာတို့ဒီမြန်မာနိုင်ငံလူခွေကော်မရှင်ကိုပေါ့နော်ဓာတ်ရိုက်အကြောင်းကြားတိုင်ကြားနိုင်မှုအရေးပေါ့နော်သူတို့ဓာတ်ရိုက်တိုင်နိုင်မှုပေါ့နော်ဘယ်လိုများအခွင့်အလမ်းရှိပါလဲ
ဩအဲ့တော့ကျွန်တော်တို့ကဟို2018လုံးကလည်းတစ်ခါ2018မှာလည်းနှစ်ခါလုံးကတော့တယ်လီဗီရှင်းတွေပေါ့နော်ရုပ်မြင်သံကြားတွေကလည်းကျွန်တော်တို့ဒီကိုတိုင်ကြားနိုင်ပါသည်ဆိုတဲ့ဟာလေးတစ်ခုကျွန်တော်တို့ကဟိုထုတ်ပြန်ခဲ့ပါတယ်ခင်ဗျာနောက်ပြီးတော့ကျွန်တော်တို့ pamphlet တွေရခိုင်ပြည်နယ်မှာဆိုလို့ရှိရင်ကြီးရွာကြီးအရောက်ပေးဖို့ဆိုပြီးရခိုင်ပြည်နယ်အစိုးရကိုကျွန်တော်တို့ကဖြန့်ဝေပေးခဲ့ပါတယ်နောက်တခင်ပြည်နယ်မှာလည်းအလားတူပဲကျွန်တော်ဖြန့်ဝေပေးခဲ့ပါတယ်ခင်ဗျာတိုင်းရင်းသားဘာသာနဲ့ရေးပြီးတော့လည်းကျွန်တော်တို့ဖြန့်ဝေဖို့ကြိုးစားနေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆရာဦးယူလွင်အောင်ကျေးဇူးများကြီးတင်ပါတယ်နော်ဖြေပေးပါဆရာ
ဟုတ်ကဲ့မဆုမကျေးဇူးပါခင်ဗျာ